2019အတွင်းပြင်ပကစနေဟိခအကူအညီလိုအပ်တဲ့နိုင်ငံပေါင်း38နိုင်ငံထဲမှာမြန်မာနိုင်ငံနဲ့ပါဝင်နေတာကိုကမ္ဘာစနေဟိခအဖွဲ့ FAO ရဲ့မတ်လ1ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။အထူးသဖြင့်တော့နှစ်နှစ်ဆက်တက်ရေကြီးတဲ့ဒဏ်ခံခဲ့ရတဲ့ဒေသတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခဖြစ်နေတဲ့ဒေသတွေမှာစနေဟိခလိုအပ်ချက်ရှိနေတာပါ။2016ခုနှစ်တွင်မြန်မာနိုင်ငံမှာခံမှန်းကြီးလူပေါင်း5000လောက်ရေကြီးတဲ့ဒဏ်ကိုခံစားခဲ့ကြရတယ်လို့ FAO ကပြောပါတယ်။2015ခုနှစ်ကရေကြီးတဲ့တန်ကနေတော့မှချင်းနဲ့ရခိုင်ပြည်နယ်ကအိမ်အောင်စုတွေအပြည့်အဝပြန်ပြီးနလန်မထူနိုင်သေးဘူးလို့အစိုးရကစားမှထောက်ပြထားပါတယ်။ရခိုင်ပြည်နယ်မှာလူပေါင်း13000ပတ်ဝန်းကျင်အိုးအိမ်ဆုံးထွက်ပြေးနေရပြီးကချင်နဲ့ရှမ်းပြည်နယ်တွေမှာလူပေါင်း 98000 အိုးအိမ်ဆုံးထွက်ပြေးနေရတယ်လို့လည်း FAO ကပြောပါတယ်။ခံမှန်းကြီးလူပေါင်း 36200 ပတ်ဝန်းကျင်ဟာစားနပ်ရိက္ခာလုံလောက်မှုမရှိဘဲအဲ့ဒီအထက်က 98000 ထက်မနည်းဟာစားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့ FAO အစိုးရကစားမှပြောထားပါတယ်။အာရှတိုက်မှာစားနပ်ရိက္ခာမလုံလောက်တဲ့နိုင်ငံ၈နိုင်ငံရှိတယ်လို့ FAO အစိုးရကစားမှဖော်ပြထားပြီးမြန်မာနိုင်ငံနဲ့အတူဆီးရီးယား၊မြောက်ကိုရီးယား၊ယီမင်၊အာဖဂန်နစ္စတန်၊အီရတ်၊လစ်ဗျားနဲ့ပါကစ္စတန်နိုင်ငံတို့ပါဝင်ပါတယ်။